မလေးရှားနိုင်ငံကပြည်ပပြောင်းရွှေ့အလုပ်သမားတွေအပေါ်တာဝန်ရှိသူတွေရဲ့ပြည်မှုဆက်ဆံပုံနဲ့ပတ်သက်ပြီးဝေဖန်ပြောဆိုခဲ့တဲ့ဘင်္ဂလားဒေ့ရှ်ပြောင်းလုပ်သားတူကိုမလေးရှားစစ်ရကပြည်နယ်ဒဏ်ပေးလိုက်ပါတယ်။ပြည်ပရှေ့ပြောင်းလုပ်သမားတွေအပေါ်မလေးရှားစစ်ရရဲ့လူရက်တွေနဲ့ပတ်သက်ပြီးအာဇီရာရုပ်သံဌာနကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်အစီအစဉ်ထဲမှာဘင်္ဂလားဒေ့ရှ်အလုပ်သမားမိုဟာမက်ရီဟန်ကဘာကဝေဖန်ပြောဆိုခဲ့ပြီးတဲ့နောက်မလေးရှားစစ်ရဘက်ကအခုလိုတုံ့ပြန်လှုံ့ဆော်လိုက်တာပါ။မလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားမှုချုပ်ခိုင်ရူဒီဇမ်မီဒူအတ်က25နှစ်အရွယ်ရီဟန်ကိုတောက်ချာနဲ့နှောင်းမဲကပြန်ပို့လိုက်ပြီလို့အတည်ပြုပေးပေမဲ့ဘာကြောင့်ပြန်ပို့တာလဲဆိုတာကိုတော့မဖြေခဲ့ဘူးလို့ Writer's သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။ရီဟန်ဟာတောက်ချာနဲ့ညကကွာလာလပူမြို့တော်နိုင်ငံတကာလေယာဉ်ကွင်းကိုလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ရောက်လာခဲ့ပြီးသတင်းတောက်တွေကိုလက်ဝှေ့ရန်လက်မထောင်ပြခဲ့တယ်လို့မလေးရှားသွေးရပိုင်ဗနာမားသတင်းကဖော်ပြလိုက်ပါတယ်။ကမ္ဘာကယောဂဆိုင်ချင်းမလေးရှားဆွေးရအနေနဲ့အထောက်ထားမဲ့ပြည်ပလူသားတွေပေါ်မတရားမှုတွေကြောင့်ဇူလိုင်3ရက်နေ့ကထုတ်လွှင့်ခဲ့တဲ့အဲဂျာစီးရာရုပ်သံမှတ်တမ်းအစီအစဉ်မှာပြောခဲ့ပြီးရေဟန်ကိုမလေးဆွေးရကနိုင်ငံတည်းဝင်ခွင့်ပိတ်ပင်တဲ့နာမည်ပြည့်စင်းရင်းသွင်းပြီးတော့ဖမ်းဆီးခဲ့တာပါခင်ဗျာ